မလေးမြို့ပြည်ကြီးတကွန်မြို့နယ်နန်းသာရဲတကွန်တိုင်းရက်ကွက်မှာဒီကနေ့ဧပြီလ10ရက်နေ့မနက်အစောပိုင်းကမီးလောင်ချမှုဖြစ်ပွားခဲ့ပြီးတော့နေ90နီးပါးလောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။မိဘတင်ခဲ့တဲ့အိမ်တော်စု150ကျော်ဘုံကြီးကျောင်းဝန်းတစ်ခုမှာခိုလုံနေကြပြီးတော့မြို့ကန်တွေကအစားအသောက်တွေအကူအညီပေးနေကြတဲ့အကြောင်းမန္တလေးကလာတဲ့သတင်းကိုမအေးသနာကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မန္တလေးမြို့ကလူနေရပ်ကွက်တစ်ခုဖြစ်တဲ့ပြည်ကြီးတကွမြို့နယ်တွေကနသာရက်မှာဒီနေ့အစောပိုင်းမီးလောင်ကျန်းခဲ့တဲ့အတွက်အင်ဂျင်90နီးပါးမီးလောင်ဆုံးရှုံးပြီးတော့အိမ်တော်စု152စုမိဘတင်ခဲ့ကြရတာပါမီးလောင်ကျွမ်းမှုအကြောင်းရင်းနဲ့ပတ်သက်ပြီးတော့မန္တလေးတိုင်းမိသက်အရာရှိသူက VOE ကိုအခုလိုရှင်းပြပါတယ်ဟိုအိမ်တ
ော်80လောက်လောင်လာပါဘူးဟိုတော်တော်လာတော့သူတို့ရဲ့အင်ဂျင်ဘော်ရက်ကသူတို့ဟိုငိမ့်ကုန်တယ်ပူလုံးလေးမီးလောင်ဆီရတာကျောင်းတောင်ကနေအားသက်သက်ပဲငါးကောင်ဆက်တယ
်မိသက်တစ်ဘွက်ကမီးလောင်ကျွမ်းမှုကိုအဆင့်ဆုံးတတ်မှတ်ခဲ့ပြီးမီးကိုတနားရီကျော်နှိမ့်သက်ခဲ့ရတာပါလက်ရှိမီးဘေးတင်းတဲ့သူတွေကိုမြို့ကန်ကုညီကယ်ဆယ်ရေးအဖွဲ့တွေကကုညီပေးနေကြပါတယ်ကယ်ဆယ်ရေးလှုပ်ပေးနေသူတူကအခုလိုပြောပြပါပါတယ
်အဲကျွန်တော်တို့လောလောဆယ်ဟိုမှာမီးဘေးတင်းတီတီတွေကိုကျွန်တော်တို့အခုလက်ရှိယာယီပေါ့နော်ဟိုအများကြီးတာမနေကျော်ကျောင်းဝင်းကွက်လက်မှာဟိုလည်းကျွန်တော်မီးဘေးကျေးဇူးတင်ပါတယ်เนาะသူတို့တော်လည်းနေရာထိုင်ခင်းတွေအခုပြင်ပြနေနေပါတယ
်မိဘတဲ့ဒုက္ခရောက်သူတွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တွေကိုမျိုးကန်တွေကူညီပေးနေကြတာပါသူတို့အတွက်ချင်းအောင်တဲ့ဆောင်တွေအဓိကလိုအပ်နေတယ်လို့ပြောပါတယ်ပြီးခဲ့တဲ့မတ်လ29ရက်နေ့ကလည်းမန္တလေးမြို့116 56လမ်းနဲ့59လမ်းကြားမှာမီးလောင်ခဲ့လို့နေအိမ်အလုံး60နီးပါးမီးလောင်ဆုံးရှုံးခဲ့ရသေးတာပါတပည့်အတွင်းမှာနေရင်အများပြမီးလောင်ကျွမ်းတာနဲ့ပတ်သက်ပြီးတော့မိသက်အရာရှိတူကအခုလိုမှတ်ချက်ပြုပါတယ်
။ညသကောင်တွေသကောင်တွေပေါ့လူရေကြီးရေတက်တာည7နာရီကမနေ့4နာရီချင်းမဆက်ရတဲ့အချိန်ကဖြစ်တာရဲ့။နောက်တစ်ချို့ကကျွန်တော်ကဟိုအင်တာနက်လိုင်းနေနေရတယ်။နောက်တစ်ချို့တယ်လီဖုန်းရေးဖို့ကျွန်တော်ကမိကိန်းဆိုင်ရေးမိသက်ကိုကိုယ်နံပါတ်ညှတ်မှတ်ထားတဲ့အတွက်ညတော့မှပေါင်းကြီးရဲ့အစီအစဉ်လမ်းကြောင်းကြမှာမိတော်ကြီးနေရတဲ့အတွက်အဲကြောင့်မီးလောင်မှုညတာနောက်တစ်ချက်ကတော်ကြည့်တော်နေချင်တယ်အဲ့ဒီစိတ်ပြီးတော့ညားတာပဲအဓိကတော့ဟို accessibility နဲ့ specificity ဆိုတာဖြစ်တာရင်ဒီနောက်တော့ဒီလိုအရာကဥဒကဝင်ထွက်လွယ်မှုရဲ့နန်းနေမဟုတ်ဘူးတစ်ဖက်ကနန်းနေရှိတယ်ဆိုတော့အဲ့ဒါကြောင့်မိလောင်တာညားသွားတာ
မန္တလေးမြို့မှာအခုလိုသတင်းတစ်ပတ်အတွင်းမှာမီးနှခါလောင်တဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပြီးတော့အိမ်နောက်စု200ကျော်အိုးမဲ့အိမ်မဲ့ဖြစ်နေကြရပါတယ်ရှင်